င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းတိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယအကြိမ်နိုင်ငံတော်အခြေပြမင်ကိုဒီကနေ့ပြောကြားမှာဖြစ်ပါတယ်မြန်မာဆွေရောလက်နက်ကင်တော်လန်နေကြတဲ့တိုင်းနယ်လက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကဖေရှားလိုက်တဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့တူကြေညာပေးသွားမှာပါ
ကောင်းပါပါရှင်ရှခိုင်ပြည်နယ်အတွင်းပိုင်းအမ်းမြွတ်နယ်ထဲမှာလမ်းလုံးကြုံရေးယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတင်းနှင်းလာနေညကမိုင်းခွဲတက်ကြိုက်ခံခဲ့ရတယ်ဆိုတဲ့သတင်းမှကြားပါကတော့
လမ်းလုံးကြုံလုံနေတဲ့အဖွဲ့လေးရှိလမ်းလုံးကြုံလုံတဲ့အဖွဲ့လေးကိုမိုင်းခွဲပြီးတိုက်တာရှိတယ်အေးကြီးခွဲပဲအေးခွဲပဲဟုတ်အမ်းနဲ့6တော်ဒါကားလမ်းမှာဖြစ်တာ
တမရော်တရင်မှန်ပြန်ကြရဲ့အဖွဲ့တွဲဖက်အတွင်းရင်မူပုံမူချုပ်စောမင်းထွန်းပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါဒါအပြင် NLD ဆိုရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပေမဲ့လို့အခုချိန်ဒီအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတဲ့အတွက်ပုံမှ66ကကြီကိုလုံးဝဖျက်သိမ်းပေးဖို့တောင်းဆိုမှုတွေထွက်ပေါ်လာတဲ့တရင်နဲ့နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့ညပြောမယ့်နိုင်ငံတော်အခြေပြမိန့်ခွန်းမှာဘာတွေပြောဖို့ရှိသလဲဆိုတာကိုကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တရင်တွေကိုကိုအောင်လင်းဦးနဲ့ကိုစောဝင်းလိုင်းတို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်မိန့်ခွန်းပြောမယ့်လွှတ်တော်အစ်တမှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှင်းနေပါတယ်သမ္မတရဲ့နောက်ကျောမှာတော့ဒုသမ္မတမိုက်ပင်းစ်နဲ့အတူအတိုက်ခံဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရှင်းနေမှာပါအလို့တော့ဥက္ကဋ္ဌကတော့အမေရိကန်သမိုင်းမှာအကြမ်းဆုံးအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိအခြေတွင်ဖြစ်စရာတွေကြုံခဲ့ရတဲ့နေဆက်မှာတတိုင်းကာယံရေးသမ္မတရဲ့အစီအစဉ်ကိုကန့်ကွက်ခဲ့ကြတဲ့အလို့တော့ဒီမိုကရက်90တွေကိုဥဆောင်ခဲ့သူလည်းဖြစ်ပါတယ်နိုင်ငံတော်ခြေပြမင်းကုန်းကိုဇန်နဝါရီလ29ရက်နေ့ကပြောကြားဖို့စီစဉ်ထားပေမဲ့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မယ့်အချိန်ထိစံငန်ထားဖို့အလို့တော့ဥက္ကဋ္ဌကပြောဆိုခဲ့တာပါဒီနေ့နိုင်ငံတော်ခြေပြမင်းကုန်းမှာတော့ကြီးကျယ်ခမ်းနားမှုကိုရွေးချယ်ရတဲ့အကြောင်းအဓိကပြောဆိုသွားမှာဖြစ်တယ်လို့လည်းအင်ဗီရိုအကြီးအကဲရရှိသူကပြောဆိုထားပါတယ်မင်းကုန်းထဲမှာတော့လူမှုကြီးကျယ်ရေးနေဆက်လုံခြုံရေးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့မြောက်အတ္တလန္တိတ်ကုန်သွယ်ရေးစာချုပ် NAFTA ကိုအစားထိုးလိုက်တဲ့အစီအစဉ်တွေနဲ့အမေရိကန်အလုပ်သမားတွေကိုအကွာအကွယ်ပေးရေးကိစ္စတွေကိုပြောဆိုမှာဖြစ်တယ်လို့လည်းဆိုပါတယ်ကျန်းမာရေးဆက်ရှောက်မှုနဲ့စီဝါစီတတရေးကမ္ဘာတဝန်းကအဆုံးမသတ်နိုင်တဲ့ပြပစစ်ပွဲတွေကိုအဆုံးသတ်ရေးစီရေးတတ်ပံရေးကျွမ်းမှုတွေကိုလည်းထက်သွင်းပြောကြားမှာဖြစ်တယ်လို့လည်းအင်ဂျီရိုတာဝန်ရှိသူကပြောဆိုထားတာပါမင်းကုန်းကတော့ညင်ညူရင်းနဲ့အကောင်းမြင်သဘောထားတွေနဲ့ပြောကြားသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ဒါမှမဟုတ်အကဲကတ်တွေကတော့သမ္မတမင်းကုန်းထဲမှာသူ့ကိုထောက်ခံသူတွေရဲ့အားပေးမှုတွေပုံမခိုင်မာလာအောင်ကြိုးစားလိမ့်မယ်လို့လည်းခံမှန်းထားတာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ္စာကျင်းစုပွဲကော်မတီအနေနဲ့အလူရှင်တွေဆင်းရဲတဲ့အတုံးစည်းရေးတွေကိုတင်သွင်းဖို့ပြည်ထောင်စုအစိုးရရှိနေတွေကတောင်းဆိုလိုက်ပါတယ်။တောင်းဆိုထားတဲ့စာဒါမှမဟုတ်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သူတွေနဲ့နှိဆက်တဲ့သူတွေကိုကိုကပြီးအမေရိကန်သတင်းမီဒီယာမှာတနေ့လာနေ့ကအဲ့လိုဖော်ပြနေကြတာပါ။2018ခုနှစ်ကသမ္မတထရမ့်ကျန်းသစ္စာကျင်းစုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေအတွက်လက်ခံရရှိခဲ့တဲ့ဒေါ်လာ108တန်းကိုကော်မတီအနေနဲ့အလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေကြတာပါကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်ဝင်ငွေတွေလူတန်းခဲ့ကြတာကြောင့်အပြန်အလှန်သဘောနဲ့အကျိုးခံစားခွင့်ပေးခဲ့သလားဆိုတာအပြင်လူတန်းခဲ့ကြသူတွေထဲမှာနိုင်ငံခြားကသူတွေပါမပါဆိုတာကိုပါစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်တမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတွေအတွက်နိုင်ငံခြားသားတွေလူတန်းခွင့်ကိုအမေရိကန်ဥပဒေကတားမြစ်ထားတာပါအစိုးရရှိနေတွေကဆင့်ခေါ်တောင်းဆိုထားတဲ့စာကိုသူတို့အနေနဲ့လက်ခံရရှိကြောင်းဒီကိစ္စအတွက်အစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ပြန်လည်တုံ့တက်မှုတွေပြုလုပ်နေကြောင်းကျန်းသစ်စာကျင်းစုရေးကော်မတီပြောခွင့်ရပြောတာကိုကိုကပြီးသတင်းနေမှာဖော်ပြကြပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့အစီအစဉ်တွေအပြည့်အစုံရေးဆွဲရေးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထုတ်ကူစဲဒီနေ့ပတ်တဲ့ပြည်ရဲမျိုးတော်ကိုတွားဖို့ရှိပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကာပူနိုင်ငံကပထမဆုံးအကြိမ်သမိုင်းဝင်ထိပ်သီးတွေ့ဆုံမှုတွင်ခေါင်းဆောင်နှစ်ယောက်ဂရီးပြုထားတဲ့ကိစ္စတွေတိုးတက်မှုရနိုင်ရေးအမေရိကန်ထုတ်ကူစဲစတီဖန်ဘေဂန်ဟာမြောက်ကိုရီးယားကိုယ်စားကင်ဟောက်ချုံနဲ့ဒီနေ့ဆွေးနွေးမှာဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။အမေရိကန်ထုတ်ကူစဲဟာပြည်ရဲမျိုးတော်ကိုမတွားခင်တနင်္လာနေ့နေ့ကလေးကရောက်နေခဲ့တဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာတော့တောင်ကိုရီးယားဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားဒုတိယအကြိမ်ထိပ်သီးတွေ့ဆုံပွဲအတွက်ရက်တိကျမတက်မတ်ရသေးပေမဲ့ဗီယက်နမ်နိုင်ငံမှာဒီလနောက်ပိုင်းတွေ့ဆုံဖြစ်မယ်လို့လည်းမျှော်လင့်ရပါတယ်ပထ မှဆုံးအချိန်စင်ကာပူတွေ့ဆုံရမှာတော့ကိုရီးယားကျွမ်းဆန်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုမြောက်ကိုရီးယားကောင်ဆောင်ကကတိပြုထားတဲ့တည်ကြမဟုတ်တဲ့သဘောတူညီချက်တရားကိုလက်မှတ်ရေးထိုးထားတာပါ။မြောက်ကိုရီးယားဘက်ကတော့အမေရိကန်ကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးဖို့လိုလားနေပေမဲ့တစ်ဖက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့တောင်းဆိုချက်ကိုတော့ပယ်ချထားပါတယ်။အချိန်နဲ့မှာပဲအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေမစွန့်လွတ်မချင်းအရေးယူတန်ခတ်မှုတွေကိုဖယ်ရှားပေးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။မြောက်ကိုရီးယားကတော့1953ခုနှစ်ကိုရီးယားစစ်ပွဲဆုံးသတ်ခဲ့တဲ့စစ်ပြင်းရေးစာချုပ်အစားအပြစ်ဒဏ်ငြိမ်းချမ်းရေးနဲ့တရားဝင်စစ်ပွဲဆုံးသတ်ရေးကြေညာဖို့အတွက်လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကိုတောင်းဆိုထားပါတယ်။
ဗင်နီဇွဲလားနိုင်ငံပြည်ပခါကိုတိုက်အင်အားသုံးဖြည့်ရှိမှာမဟုတ်ကြောင်းကနေဒါနဲ့လီမာလက်တင်အမေရိကန်နိုင်ငံများအဖွဲ့တို့ကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပေါ်ဖိအားပေးနိုင်ရေးအတွက်တခြားနိုင်ငံတွေကိုရှာဖွေနေကြောင်းအဖွဲ့ဝင်73နိုင်ငံပါတဲ့အဲ့ဒီလီမာလက်တင်နိုင်ငံများအဖွဲ့ကနိုင်ငံရေးဝန်ကြီးတွေကပြောပါတယ်။သူတို့အဖွဲ့အနေနဲ့တိုက်အင်အားကိုအသုံးပြုခြင်းမဟုတ်ဘဲနိုင်ငံရေးတန်တမာရေးနိလန်းတို့နဲ့ငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးကိုလွတ်လာတဲ့ဆိုတာသူတို့အနေနဲ့ထားလောင်းပြောကြလို့ကြောင်းပြောကြပါတယ်။လီမာနိုင်ငံများအဖွဲ့ရဲ့ကြီးညာချက်ထွက်မလာခင်ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဗင်နီဇွဲလားပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ140ကူညီမယ်အကြောင်းကြေညာခဲ့ပြီးသမ္မတမာဒူရိုအစိုးရဟာအကြောက်တရားတွေဝင်လာအောင်တပ်အင်အားကိုအသုံးပြုလိုတဲ့အာဏာရှင်အစိုးရဖြစ်ကြောင်းပြောပါတယ်။ဗြိတိန်ပြင်သစ်ဂျာမနီနဲ့စပိန်အပါအဝင်ဥရောပတိုက်16နိုင်ငံတို့ကလည်းအတိုက်ခံကောင်းဆောင်ဟွမ်ဂွေဒိုကိုဗင်နီဇွဲလားနိုင်ငံကောင်းဆောင်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြပါတယ်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်မြန်မာဆရာကိုလက်နက်ကင်တွန်လှန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MNDA ကုကံတပ်ဖွဲ့ KIA ကချင်လက်နက်ကင်အဖွဲ့နဲ့ TNLA တောင်ပလောင်ဖွဲ့တွေဟာအန်ရရှိတဲ့ဖွဲ့စည်းတွေဖြစ် Facebook ဆန္ဒနာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်အဖွဲ့လေးဖွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook ဆန္ဒနာကဖယ်ရှားသွားမှာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ချမ်ပဝါရီလှူရှာမှုစီရိချအမုံပွားအောင်ကျူပန်းမှုလူများပြားကိုတပ်ဖြတ်မှုလူမောင်ခုံမှုနဲ့တခြားရာဇဝမှုမြောက်တဲ့လူရက်တွေပါဝင်ပြစ်ခတ်ဖြစ်စေတဲ့လူရက်တွေကို Facebook ဆာမျက်နှာပေါ်မှာလက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံကလူမျိုးရေးပြစ်ခတ်တွေရဲ့အကြောင်းရင်းကဏ္ဍကလက်ရှမ်းကြောင်းအတိအမှတ်ပြုလက်ခံထားလို့လူမှုကွန်ရက်ကော်မတီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်ဖို့အတတ်နိုင်ဆုံးကျူပန်းတဲ့အနေနဲ့အခုလိုဖယ်ရှားရတယ်လုပ်ခဲ့တာဖြစ်ကြောင်းလည်း Facebook ရဲ့ကြေညာချက်ကဖော်ပြပါရယ်။မြန်မာနိုင်ငံရဲ့ Facebook ဆာမျက်နှာတွေပေါ်မှာအမုန်းစကားတွေနဲ့လူနည်းစုတွေပေါ်လူခွေရေးချုပ်ဖောက်မှုတွေကိုအားပေးရရောက်တဲ့လူရည်တွေပြန့်နှံ့နေတာတွေကိုထိန်းချုပ်ဖို့ပြစ်ခတ်ခဲ့တဲ့အကြောင်းကုလသမဂ္ဂရာရှိရဲ့ပါဝင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲအရေးယူမှုတွေလည်းထွက်ပေါ်လာခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲမှာပဲတမလို့ကောင်ဝဲဦးစီးချုပ်ဘုံချုပ်မှုချင်းမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်တာဝန်ရှိသူတွေနဲ့တခြားဆက်နွယ်တဲ့ဆာမျက်နှာတွေအကောင့်တွေကိုလည်း Facebook ကပိတ်ခဲ့ပူပါရယ်။
မြန်မာနိုင်ငံရှမ်းပြည်နယ်ကိုတရားမဝင်ရောက်လာသူထိုင်းနိုင်ငံသား80ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။အဲဒီထဲမှာမူရီစင်ဝန်နဲ့ပတ်သက်တဲ့ထိုင်းကအလို့ရှိနေသူတွေပါဝင်မယ်ဆိုရင်ထိုင်းနိုင်ငံကိုပြန်လွှဲပေးဖို့ထိုင်းဘက်ကတောင်းဆိုထားတယ်လို့ဆိုပါတယ်။သူတို့ကိုထိုင်းမြန်မာနယ်စပ်ချင်းရိုင်နဲ့အနီးဆက်ဆုံးမြန်မာနိုင်ငံဘက်ကမိုင်းဆက်မြို့နယ်အတွင်းကဝလာဟုတိုင်းရင်းသားတွေအများစုနေထိုင်တဲ့ရက်ွက်တွေတဲခုကန်ကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူရင်နဲ့မှုကင်းထိန်းချုပ်ရေးအဖွဲ့တွေကပိုက်ဆိုင်တဲ့ရှာဖွေစစ်ဆေးပြီးထိုင်းနိုင်ငံသား80တဲ့မင်းတွေကိုဖမ်းဆီးကြတာဖြစ်ကြောင်းချင်းရိုက်ခိုင်လူမှုကြီးကြရေးအရာရှိချုပ်ရဲမှုကဖေဖော်ဝါရီလ4ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသားတွေကိုဖမ်းဆီးကြတာမှန်ကန်ကြောင်းမြန်မာအာဏာပိုင်တွေဘက်ကလည်းအတည်ပြုပြောဆိုထားပါတယ်။အဲဒီလိုတရားမဝင်ဝင်ရောက်လာနေထိုင်တဲ့ထိုင်းနိုင်ငံသားတွေကိုမိုင်းတွန်ရဲစခန်းမှာအမွေဖွင့်အရေးယူထားတယ်လို့လဲဆိုပါတယ်အခုလိုထိုင်းနိုင်ငံသားတွေတရားမဝင်နေထိုင်မှုနဲ့အစုလိုက်အပြုံလိုက်ရှမ်းပြည်နယ်အတွင်းမှာဖမ်းဆီးခံရတာဟာအခုဒီချိန်ဟာပထမဆုံးအကြိမ်ဖြစ်တယ်လို့လဲထိုင်းအာဏာပိုင်တွေကပြောပါတယ်ဖမ်းမိထားတဲ့ထိုင်းနိုင်ငံသားတွေကိုမိုင်းဆက်မြို့နယ်ယုံဟောခန်းဆောင်မှာထင်းထင်းထားပြီးတဦးချင်းစီရဲ့ကိုယ်ရည်ရာဇဝင်အသေးစိတ်တွေကိုစစ်ဆေးနေပြီးသူတို့ဟာထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့သူတွေဟုတ်မဟုတ်ဆိုတာကိုလဲစစ်ဆေးနေတယ်လို့ဆိုပါတယ်
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်လက်ကြဆင်းနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင်ဖီယန်ဟောက်စ်ရဲ့အစိုးရခန်းစားထက်ကဖော်ပြလိုက်ပါရယ်နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစစ်စစ်လေ့လာထားတဲ့အစိုးရခန်းစားထဲမှာ တစ်စိမ့်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က32မှတ်ရထားရကနေဒီနှစ်မှာတမတ်ရော့ပြီးအမှတ်30ရရှိခဲ့တဲ့အကြောင်းလည်းဖော်ပြထားပါရဲ့ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာရိုက်တာသတင်းတော်အုပ်ကိုဖက်စီပီထောင်နဲ့အပြစ်ပေးခဲ့တာပါဝင်သတင်းမီဒီယာလွတ်လပ်ခွင့်ဒီပေါ်ဖိနှိပ်မှုတွေကြေကြေပြင်းပြင်းရှိနေစေဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါသက်ခံရနေရဆုံးခွာကြရတဲ့အရသားတွေနဲ့လူနည်းစုတွေထောင်ချီရှိခဲ့ကြောင်းနဲ့တိုင်းနယ်ချီရဲ့ဝင်ကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အထိစစ်တပ်ကလူခွင့်ရေးချုပ်ပေါင်းမှုတွေကျူးလွန်ခဲ့တာတွေကိုလည်းအစိုးရခန္ဓာကကိုကားဖော်ပြထားပါတယ်။ဒီမှာဆူရကတော့ရဝင်ကြဆိုတဲ့အသုံးအနှုန်းကိုတော့တရားဝင်အတိအမှတ်ပြုလက်ခံထားတာမရှိပါဘူး။ Freedom House အစိုးရခန္ဓာထဲမှာပဲအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတည်ရတာကြားဆင်းလာနေတာကိုလည်းဖော်ပြခဲ့တာပါ။တရားဝင်စုမှုရေးအခြေအနေတွေပေါ်အခြေခံဖော်ပြလေးရှိကြတဲ့သတင်းမီဒီယာတွေနဲ့တခြားဒီမိုကရေစီအခြေခံမှုတွေပေါ်တက်ခိုက်ခံရတဲ့အတွက်လည်းသမ္မတဒေါ်နယ်ထရမ့်မှာတာဝန်ရှိတယ်လို့အစိုးရကစားထဲမှာဝေဖန်ထားပါတယ်။ဒီမိုကရေစီတိုင်းပြည်တွေကိုအာဏာရှင်တွေကနောက်ဆုံးမှာအာဏာကိုချုပ်ကန့်ခဲ့ကြတဲ့ပုံစံမျိုးနဲ့တူနေတယ်ဆိုပြီးတော့လည်းသတိပေးထားတာပါ။စင်ကစားထဲမှာလေးလာစမ်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း86နိုင်ငံကိုတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်နေသတ်မှတ်ထားပြီး30ရာခိုင်နှုန်းရှိတဲ့59နိုင်ငံကတော့ဒီစိတ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားတယ်လို့26ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း50ကတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်နေလေစင်ကစားထဲမှာသတ်မှတ်ပြဋ္ဌာန်းထားပါတယ်
။အာရေဗျာကျွန်းဆွယ်ကိုပိုယဟမင်းကြီးတပါအနေနဲ့ပထမဆုံးခေတ်စဉ်အဖြစ်အရသောဘွားမြာပြည်တော်စုရေးအီးမှရောက်နေတဲ့ပိုယဟမင်းကြီးဖရန်စစ်စာဒီကနေ့အင်္ဂါနေ့မှာရောမမြို့ကိုပြန်လည်ထွက်ခွာသွားပါပြီ။ပိုယဟမင်းကြီးပြန်လည်မထွက်ခွာခင်ဒီကနေ့မှာပဲအဘူဒါဘီမြို့တော်ဇာယက်အာကစားယုံပါဝတ်ပြုဆုတောင်းပွဲကိုပိုယဟမင်းကြီးကဥဆောင်ပြီးကျင်းပခဲ့ပါတယ်။ဒီဆုတောင်းပွဲကိုလူပေါင်း3,000ကျော်တက်ရောက်ခဲ့ကြတာပါ။ဒါဟာအရေဗျကျွန်းဆွယ်တလွားခရီးယံဘာသာဝင်တွေကိုးကွယ်သူတွေအများဆုံးတက်ရောက်ခဲ့တဲ့စုဝေးပွဲတစ်ခုလည်းဖြစ်ပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှိခိုင်ပြင်းတဲ့အတွင်းပိုင်းအမ်းမြွန်နယ်ထဲမှာလမ်းလုံးကြုံရဲယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတနင်္လာနေ့ညကမိုင်းခွဲတက်ခိုက်ခံခဲ့ပါခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့တပ်မတော်ဖက်ကရောဒေသခံတာဝန်ရှိသူတွေကပါပြောပါတယ်။စီရီပတိပခတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့နေရာတွေပိုးပြီးတော့ကျေလာတာကြောင့်ဒေသခံတွေပိုးပြီးတော့အခက်ကြုံလာနိုင်တယ်ဆိုတဲ့ဆိုရင်မူလေးမျိုးလည်းရှိပါတယ်။ဒီအကြောင်းဗီအိုအေထိုင်းချေဆိုင်သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်လေပိုင်းအမ်းမြွနယ်တွင်တနက်ကြောက်သောကာလမှာလမ်းလုံးချိုရေးယူထားတဲ့တပ်မတော်ရင်နန်းကိုကြည်ရွယ်ပြီးတနင်္လာနေ့ကမိုင်းခွဲတိုက်ခတ်ခဲ့တဲ့ဆိုတာတပ်မတော်သတင်းမှန်ပြည်ညာရေးဖွဲ့ကွဲပွဲတွင်မှုဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီပိုင်းလာနေရနေတော့ငါညာပိုင်းမှာအဲ့မှာကျွန်တော်လမ်းလုံးကြုံရေးလုပ်နေရရှိရယ်အမ်လမ်းလုံးကြုံရေးလုပ်နေတဲ့အဖွဲ့လေးရှိရယ်လမ်းလုံးကြုံလုပ်တဲ့အဖွဲ့လေးကိုမိုင်းခွဲပြီးတိုက်တာရှိတယ်ဒီခွဲပဲဒီခွဲပဲဟုတ်အမ်းနဲ့ကြောက်တော့ဇာကာလမ်းမှာဖြစ်တာတိုင်ရရမှုတော့ဘာညာမရှိပါဘူးဖိခိုက်ကြဆုံးမှုနှစ်ဖက်တော့မရှိဘူးလို့သိရတယ်
အမ်းမြွန်နယ်နောက်ဘက်မန္တလေးဆွဲကွာမှာဖြစ်ခဲ့တဲ့အခုဖြစ်ရတဲ့ပတ်သက်ပြီးအဲ့ဒီနေရာနဲ့တိတ်မဝေးတဲ့ကစူကန်ကြီးရွာအုပ်ချုပ်ရေးမှူးဦးခင်တန်းကခုလိုပြောပါတယ
်။မနေ့က7နာရီခွဲလောက်ပေါ့။ပေါ့ပောက်ကွဲတန်းကြားတယ်ပေါ့ပြက်ခတ်တန်းလေးတွေကြားနေကြတယ်ပေါ့ဒီရွာမှာ20ဝန်းကျင်လောက်ပါပဲ။ဒီနန်းကိုတိုက်ခိုက်ကြနေတူတယ်။တိုက်ခိုက်ကြဆိုတော့လည်းဘယ်လိုပုံစံတိုက်ခိုက်ကြဆိုတော့မသိဘူးလေနားမလည်ဘူး။ပထမဆုံးပါဖိခိုက်မှုပါညာတော့ဘာမှမရှိဘူးဗျ။
အမ်းမြွန်နယ်အုပ်ချုပ်ရေးမှူးဦးကုတ်ကူမြတ်ကတော့မိုင်းခွဲတိုက်ခတ်တဲ့နေရာကိုမိုင်းတိုင်အမှတ်နဲ့တကွအတိအကျဆင်းပြတယ်လို့အခင်းဖြစ်ပွားပြီးနောက်ပိုင်းဒီကနေ့အချိန်နေတည်ငြိမ်နေတယ်လို့ပြောပါတယ
်ဖြစ်တဲ့နေရာကတော့ကျွန်တော်တို့ရာဂုံစစ်ပြည်လက်ဒီပုံနဲ့အန်ကြမလမောင်းကြီးရောကစီဝတ်ကြီးရောရှောက်ချုံကြီးရောအနီးမိုင်းနယ်ဆက်ပြေးပြေးဆောင်လေးလာဖြစ်တာပါကျစ်တဲ့ချင်းတွေကတော့အားနေစစ်ပြေ၅ခုချက်သွားတယ်ဘုံကွဲတဲ့နေရာအနေနဲ့ချက်သွားပြီး15မိနစ်ကျမှဘုံတလုံးကွဲတယ်သူချက်ပြီးတော့ဘုံတလုံးကွဲတယ်ဒီလူချိရရတရားရှိမှုလောကမရှိပါဘူးဘုံတော့ကြားတဲ့အခါမှာတက်လုံရွေးတက်ကနေပြီးတော့အဲ့နေရာကိုတက်ရှင်းနေတာပါအခုမနေ့ကစပြီးတော့ဖြီးတဲ့တေတက်ကားတို့ရေကြီးရေလက်အကုန်လုံးပုံမှန်တဲ့တော်လာလေးရှိပါတယ်ကြာ
ကျေးခိုင်းပြည်နယ်လေပိုင်းကအမ်းမြွနယ်ဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့မြို့ဖြစ်ပြီးအခုလိုတိုက်ခိုက်မှုဖြစ်စီမျိုးပရမောက်ဆုံးကျင်ဖြစ်တာလို့ဒေသခံတွေကပြောပါတယ်ဒီလိုမိုင်းခွဲတိုက်ခိုက်တဲ့ဖြစ်ရတဲ့ပတ်သက်ပြီးရခိုင်တပ်မတော် AA ဘက်ကိုဆက်တွယ်မေးမြန်းရမှာကြံကြားရေးတာဝန်ခံခိုင်တုကကသူမသိသေးဘူးလို့ပြောပါတယ်။ AA နဲ့တပ်မတော်တို့ကြားဘူရီတောင်ရတိတ်တောင်မောင်တော်ကြောက်တော်နဲ့ဘုံလူကျုံမြို့နယ်တွေမှာတိုက်တွေ့တိုက်ပွဲတွေဖြစ်နေရကအခုလိုပြည်နယ်တွင်းပိုင်းအမ်းမြို့နယ်ထိရောက်လာတဲ့အပေါ်မှာရခိုင်ပြည်နယ်အရသာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ကုစော်ဝင်းကအခုလိုတုံ့သက်ပါတယ်။
อันนี้เราทะเลสนามสีโบราณเนี่ยว่าอย่างนี้ทะเลมาเลยช่วยเชื่อมเราที่นี่นะเลยอาชีพที่เรามีที่จะโอ้โหเจ้าเราโอ้โหเสียมาแค่ที่นี่เอลูที่นี่นะเลยที่นี่นะเลยช่วยเชื่อมเราที่นี่แค่ที่ไหนที่นี่แค่ใครยังไม่ชาวเนี่ยอันนี้เจ้ามาเลยคลีบเนี่ยตัวเป็ดชีวีว่าสักแค่ที่นี่ยังยังจะเจ้ามาไหม
ติดต่อตัวมาเว้ยเอเอบ่าวเว้ยยามาอยู่ร้านตึกบุกเรตมาไม่ตั้มรอเอ็มเอ็นดีเอก็เชิญลุงลายยี่ตั้มรอก็ยังอีเนี่ยตั้งอยู่ร้านลุงยังยี่ตั้มรอตีอันเนลี่ซาร์เร่แล้วเนี่ยการพูดลิบวยเฟซบุ๊กสามีนารีกูไปไล่เดี๋ยวลูเฟซบุ๊กคอมมูนิก้าเฟซบุ๊กไลน์ง่ายนี่มาเทรนทุกอย่างมาเลยตอนนี้พัฒน์ไปรอเอเอจะบอกรักกูยังใจยี่ตั้มกันใครตุกข้ากับคุณลูกเยาว์มาเลยคุณบอกว่าคุณไปไม่ได้ก็ได้แล้วเราสื่อถึงเนี ပေးပြီးတော့ဟိုလက်ရက်သဘောမျိုးလို့ကျွန်တော်တို့မြင်တယ်ကျွန်တော်တို့ဟိုလက်ဒီဆက်ကြမှုအတွင်းတွေကိုတော့ဒီလူတို့မှန်မှန်ကန်ကန်ပြီးဖို့အတွက်ဒီကျက်နဲ့နေပြီးတော့လောက်ထားတဲ့ဥစ္စာတွေဒီသဘောကမကြီးတော့တာအားတွေရဆင်းရဲခံတက်တယ်လားနော်ဒီအပြိလိုက်ခံဒီမျိုးတွေဆက်တာဒီသဘောကဘယ်ရောက်ပြီးပြီလားဆိုတဲ့ဥစ္စာကတော့ဒါမေခွန်သိကြတော့ဖြစ်တာပေါ့ကွာ
လက်ရှိမှာမြန်မာသမ္မတဘက်ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာစစ်အင်အားတွေပုံပြီးချထားနေတာကြောင့်တိုက်ပွဲတွေဆက်ပြီးကင်းထန်လာမဲ့အခြေအနေရှိတယ်လို့အယက်သားပြည်ကတိုက်ခတ်မှုစောက်ကြည့်ရေးအဖွဲ့ကနေသုံးသပ်ထားပါတယ်ခင်ဗျာ
ရရှိမှာခင်ဗျအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းဒေသတွေနဲ့ချစ်တီစည်းလုံးမှုနဲ့အတူပြည်ရင်းညီညာရေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်။ဒါပေမဲ့လို့တိုင်းဒေသဒေသတွေမှာအာနာယ NLD ပါတီနဲ့ဒေသခံတိုင်းဒေသပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်။ဘာများမှားရွံ့နေပါသလဲ။ NLD ပါတီရဲ့တိုင်းဒေသရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုင်းဒေသအစည်းအဝေးမှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့သူရဲ့ direction အနေနဲ့ကိုယ့်ရဲ့ telephone number တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555လေးဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ် direction တွေကိုကျေးဇူးပါတယ်ခင်ဗျာ
ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပုံမှန်66ကကြီဖြတ်သိမ်းပြီးတောင်းဆိုတဲ့သတင်းဖက်ဆက်ရအောင်ပါ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပြီးမဲ့အခုအချိန်ထိအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတာကြောင့်ပုံမှန်66ကကြီကိုလုံးဝဖြတ်သိမ်းပေးဖို့လိုအပ်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကတောင်းဆိုလိုက်ပါရယ်။အရင်သမရာဦးသိန်းစိန်အစိုးရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲခံရသူ12ဦးရှိခဲ့ရာကဥပဒေကိုပြင်ဆင်လိုက်တဲ့2018ခုနှစ်ဩဂုတ်လကစပြီးတော့89မှုအထိရှိလာနေတာကြောင့်တက်ကြွလှုပ်ရှားသူတွေကအခုလိုတောင်းဆိုရပါအပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်းအဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းတွေအရမနေ့ဖေဖော်ဝါရီလ4ရက်နေ့အထိဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုမှု189မှုရှိခဲ့တယ်လို့ဖော်ပြထားပါရယ်ဒီမိုကရေစီအစိုးရလို့ကြွေးကြော်ထားတဲ့လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးတဲ့နောက်ပိုင်းမှာတရားစွဲဆိုခံရသူ89ဦးရှိလာတာကြောင့်သူတို့အနေနဲ့ဒီကိစ္စကိုထောက်ပြပြောဆိုနေရခြင်းဖြစ်ကြောင်းအတန်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်။အစိုးရကဘယ်လောက်ပဲအမှုနည်းတယ်ဆိုပြီးများတယ်ဆိုပြီးဒီလက်ရှိအစိုးရလက်ထက်မှာဒီမိုကရေစီကိုတောင်းမယ်လို့ကိုကဟိုတခါတည်းဆုံးဖြတ်ချက်ချပြီးသားဆိုရင်ဒီအစိုးရပုံမှာပဲဖြစ်ဖြစ်ဒီနိုင်ငံတော်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလိုပုံမှာဝေဖန်ပြောဆိုမှုတွေကိုဒီလိုဥပဒေတွေတုံးပြီးတော့တရားစွဲရာတွေလုံးဝမရှိတင်တော့ဘူးလို့ကျွန်တော်တို့ယုံကြည်တယ်။သူတို့လည်းပဲအဲ့ဒီဟာကိုမထိန်းထားနိုင်မင်းနဲ့ယနေ့ချိန်ထိတိုင်းဒီ online ပေါ်ကနေပြီးအစိုးရကိုပြောရတဲ့ဟာတွေကိုဒီလိုဥပဒေနဲ့အရေးယူတဲ့အမှုတွေအများကြီးဖြစ်တာကိုတွေ့ရတယ်ပေါ့နော
်။အဲ့ဒီအစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုခံရတဲ့အရေးအတွက်များလာတယ်ဆိုပေမဲ့လည်းအရင်သမရဦးသိန်းစင်အစိုးရဟာသူအစိုးရတက်တန်းကုံဆုံးကနီး2015ခုနှစ်နောက်ပိုင်းမှာမှဒီဆက်သွယ်ရေးဥပဒေကိုစတင်အသုံးပြုခဲ့တာကြောင့်သူအစိုးရလက်ထက်မှာ12ဦးကိုသာတရားစွဲဆိုခဲ့တာဖြစ်နေကြောင်းလဲမောင်ဆောင်ခါကပြောပါတယ်ဥပဒေမပြင်ရသေးခင်မှာဒီဥပဒေဟာအရင်အစိုးရကရေးဆွဲခဲ့တာဖြစ်တဲ့အတွဲလို့အကြောင်းပြပြီးလက်ရှိအစိုးရမှာတာဝန်မရှိဘူးလို့ဇောရကတက်လို့ရနိုင်ပေမဲ့ဥပဒေကိုပြင်ဆင်ပြီးသွားတဲ့နောက်ပိုင်းမှာအခုလိုတရားစွဲဆိုတဲ့အရေးအတွက်များလာတာကိုကြည်ချင်းအားဖြင့်ပြင်ဆင်လိုက်တဲ့ဥပဒေဟာထိရောက်မှုရှိမရှိဆိုတာကိုသုံးသပ်လို့ရနိုင်တယ်လို့လည်းမောင်ဆောင်ခါကပြောပါတယ်ဥပဒေကိုပြင်ဆင်ပြီးသည့်အချိန်အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေက ကိုကာဝယ်ဖို့အတွက်ဒီဥပဒေကိုအသုံးပြုနေတာတွေ့ရတယ်ဆိုတာကိုလည်းမောင်ဆောင်ခါကထောက်ပြပါတယ
်အထူးသဖြင့်တော့အဲ့ဒီ89မှုမှာဒီစီးပေါင်း24မှုဟာစစ်တော်ကိုယ်စားလှယ်နဲ့အစိုးရဝန်ထမ်းတွေကဆွဲတယ်ဆိုတာကိုလည်းကျွန်တော်ရှာဖွေပြည့်ရှိတယ်ပေါ့အဲ့တော့ဟိုပြောချင်တာကဒီ89မှုကတာမန်မှုမဟုတ်ဘူးဟိုနိုင်ငံရေးနဲ့ဆက်နွယ်ရဲ့ပြီးတော့ဒီစစ်တော်ကိုယ်စားလှယ်တို့ဒီအစိုးရဝန်ထမ်းတွေရဲ့ဒီအဲဒီဟိုလုံကြီးကိုင်ကြီးအမှားတို့ပြင်အကျင့်ပြတ်ထားသောမှုတို့ဟိုစတဲ့ခင်ဒီနောက်ကဘက်လိုက်တာတို့ဒါဒီပေါ်မှာအာမူတည်ပြီးတော့ဝေဖန်ပြောဆိုရတဲ့ဟာဒီပေါ်မှာအာဒီဟိုတော့ကုစုလေကြီးနဲ့အစိုးရဝန်ထမ်းတွေဆွဲထားတာတို့ကျွန်တော်တို့အများဆုံးသိရှိရတယ်ပေါ့အဲ့တော့ဒီအမှုဟာဒီနေ့ချိန်ထိတိုင်းပြင်ပြီးခဲ့တော့လဲပဲဒီအစိုးရနဲ့လက်တော်ကုစုလေကြီးရဲ့ဒီဒီလိုကိုဝေဖန်လာတဲ့ဒီနိုင်ငံရေးရဝေဖန်မှုတွေကိုဟိုပြန်ပြီးတော့ cover လုပ်ချင်လို့အဲ့ဒီဝေဖန်တဲ့သူတွေကိုဖိနှိပ်ဖို့အတွက်ဆက်လက်အသုံးပြုနေတာကိုတွေ့ရတယ်လို့ပြောလို့ရတယ်ခင်ဗျာ
လက်ရှိအစိုးရကပြင်လိုက်တဲ့ဥပဒေဟာအခုချိန်ထိထိရောက်မှုမရှိဘူးဆိုတာကိုပြသနေတာကြောင့်ဒီကိစ္စကိုအသေးချာပြန်လည်တုံ့တက်ပြီးဒီဆက်သွယ်ဥပဒေကိုလုံးဝဖျက်သိမ်းဖို့သူတို့အနေနဲ့တောင်းဆိုကြောင်းမောင်ဆောင်ခါကပြောပါတယ
်အဲဒီလက်ရှိနောက်ပိုင်းပြင်ဆင်ပြီးတဲ့နောက်ပိုင်းအမှုတွေတိုးတက်လာတဲ့အပေါ်မှာကိုကြည့်ပြီးတော့ဒီဥပဒေကိုအမြန်ဆုံးပြန်လည်တုံ့တက်ပြီးတော့ထပ်မံပြင်ဆင်ဖို့ကျွန်တော်တို့တောင်းဆိုချင်တယ်ဆိုတော့ပြင်ဆင်တဲ့နေရာမှာလည်းအထူးသဖြင့်ဒီအတေချက်မှုလိုကိစ္စမျိုးဟာဒီရာဇတ်ကြီးမှာပုံမှန်900ပါရှိပြီးသားဖြစ်တဲ့အတွက်တက်ပြီးသားအွန်လိုင်းကပြီးသားဆွဲဆိုရတဲ့ဟာမျိုးမလုပ်တော့ဘဲနဲ့ဒီအတေချက်မှုဆိုရင်အွန်လိုင်းမှာပဲဖြစ်ဖြစ်ဒီအပြင်မြေပြင် offline မှာပဲဖြစ်ဖြစ်ဒီ900နဲ့ဆွဲဆိုလို့ရတာဖြစ်တဲ့အတွက်ဒီဆက်တဲ့ဥပဒေမှာပါတဲ့ပုံမှန်60ကြောက်ကကြီးကိုအပြီးတိုင်းပဲဖြတ်ပေးလို့ကျွန်တော်တောင်းဆိုချင်တာဖြစ်ပါတယ်ခင်ဗျာ
အနေဒီအစိုးရက2019ခုနှစ်ဩဂုတ်လမှာဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲလိုက်ခြင်းကဒီပုံမှန်နဲ့တရားဆွဲဆိုခံရသူတွေကိုအာမခံပေးတဲ့အခွင့်အရေးပါထည့်သွင်းဖော်ပြထားတာရှိပါတယ်အခုချိန်ထိတရားဆွဲဆိုခံထားသူတွေထဲမှာသတင်းမီဒီယာလောကက9ဦးသာပါဝင်ပြီးကျန်တဲ့သူတွေအားလုံးကတော့တက်ကြွလှုပ်ရှားသူတွေနဲ့တာမန်အယတ်သားပြည်သူတွေဖြစ်တယ်လို့အတန်အဖွဲ့ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေစေဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာမှာဒစိတပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က31မှတ်ရထားရာကဒီနှစ်မှာတမတ်လျှော့ပြီးအမှတ်30ရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ writer သတင်းတောင်နှစ်ဦးကိုဖမ်းဆီးပြီးထောင်ဒဏ်အဖြစ်ပေးခဲ့တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့အပေါ်ဖိနှိပ်မှုတွေကြေကြေပြန့်ပြန့်ရှိနေစေဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆဲရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီကနေ့ February 5ရက်အမေရိကန်စံနှုန်းချိန်ညပိုင်းမှာနိုင်ငံတော်အခြေပြမိန့်ခွန်းကိုအမေရိကန်ကွန်ဂရက်မှာပြောဖို့ရှိပါတယ်မိန့်ခွန်းထဲမှာအမေရိကန်စီးပွားရေးကိုအမွန်းတင်ပြောမယ်လို့ယူဆရတယ်လို့မက္ကဆီကိုနယ်စပ်မှာတရိုင်းခတ်ရေးလိုအပ်ချက်နဲ့ပတ်သက်လို့လည်းခုခံပြောဆိုမယ်လို့မျှော်လင့်ရပါတယ်နယ်စပ်တရိုင်းအသုံးစီသတ်မှတ်ပေးရကြောင်းပဲ Republican သမ္မတနဲ့လွှတ်တော်က Democratic အခြေအတင်ဖြစ်ပြီးတော့အစိုးရလုပ်ငန်းတွေအချိန်အတန်ကြာရပ်ဆိုင်ထားကြောင်မူလဇန်နဝါရီလ29ရက်နေ့မှာပြောဖို့စီစဉ်ထားတဲ့သမရရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကို February 5ရက်နေ့အထိရွှေ့ဆိုင်ခဲ့ရတာပါအခုဒီညပြောမယ့်မိန့်ခွန်းထဲမှာသမရဒေါ်နယ်ထရမ့်ဘာတွေအဓိကပြောဆိုသွားဖို့ရှိတယ်လဲဆိုတာ VOA သတင်းထောက်ဇလာတီစာဟုတ်ရေးသားပေးပို့ထားတဲ့သတင်းကိုကုသညုံပြောပြထားပါတယ
်သမရဒေါ်နယ်ထရမ့်အနေနဲ့ရွက်ကောက်ပွဲဆွေးနွေးတုန်းကသူပေးထားတဲ့ဂရိကဝတ်တွေကိုသူ့အနေနဲ့အပြည့်အဝဆောင်ရွက်ပေးမယ်ဆိုတဲ့ခိုင်မာတဲ့ခေါင်းဆောင်တူဖြစ်တဲ့သူ့ကိုယ်သူပုံဖော်ပြောဆိုမယ်လို့ယူဆပါတယ်အမေရိကန်စီးပွားရေးတိုးတက်အောင်မြင်မှုဟာအဓိကဦးစားပေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောဆိုတာကြောင့်သမ္မတမိန့်ခွန်းမှာလည်းဒီကိစ္စကအခေအားဖြစ်မယ်လို့ယူဆရပါတယ
် Republicans pro-growth, pro-family economic policies
of Republicans တွေရဲ့ဖွံ့ဖြိုးရေးနဲ့ပြည်တွင်းမိသားစုဦးစားပေးစီးပွားရေးမူဝါဒတွေဟာနိုင်ငံတွင်းစီးပွားရေးချိန်မြင့်လာဖို့အလို့ကိုင်ဖန်တီးသူတွေစီးပွားရေးလုပ်ငန်းလေးတွေကိုထောက်အကူဖြစ်စေပါတယ်နိုင်ငံတွင်းမှာရှိတဲ့လူလက်တန်းစားမိသားစုတွေဟာဒီအကျိုးအမြတ်တွေကိုခံစားနေကြရပါတယ်
သမ္မတပြောမဲ့မိကုံးကိုတုံ့ပြန်မှုအတွက်ဒီမိုကရက်တစ်ဘက်ကလည်းပြင်ဆင်နေပါပြီ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်6ရှုမှကသမ္မတရဲ့မူဝါဒအားနည်းချက်တွေကြောင့်အမေရိကန်ပြည်သူတွေမှာထိခိုက်မှုရှိတယ်လို့ပြောနေပါတယ
်။ Tomorrow the president will say predictably
ကုလားမဲ့သမ္မတမိကုံးမှာတိုင်းပြည်ချင်းနေဘလောက်ခိုင်မာတိုးတက်နေကြောင်းပြမယ်လို့ခန့်မှန်းရပါတယ်။တကယ်မှန်တရားကတော့သမ္မတထွန့်လက်ထက်တိုင်းပြည်စီဝါရေးဟာအမေရိကန်လူလက်တန်းစားကိုထိခိုက်နေပါတယ်။ကျမရေးဆောက်ရှောက်မှုအစီအစဉ်ဆိုရင်လည်းအမေရိကန်မိသားစုတွေအတွက်အကူအညီမဖြစ်ပါဘူး။ပြောရမယ်ဆိုရင်တော့ Trump ဆိုတဲ့လက်ထက်အခြေအနေဟာဝယုံတုံးကားတွေမောင်မြင်ဖြစ်မှုတွေနဲ့ပဲအချက်တဲတွေကြုံနေရတာပ
ါသမ္မတထရမ့်အနေနဲ့သူ့ရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့နေဆက်သတိဆောက်ရေးအတွက်အသုံးစရိတ်ကိုဒီလွှတ်တော်ရဲ့ထောက်ခံမှုမရနိုင်ဘူးဆိုတာသူသိပါတယ်ဒါကြောင့်လည်းပဲဒီအသုံးစရိတ်အတွက်နိုင်ငံအရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့ပြောထားပြီးတော့ဒီကိစ္စကိုလည်းအခုနိုင်ငံတော်အခြေပြမေကွန်းထဲမှာထည့်ပြောဝယ်ရှိပါတယ် အထက်လွှတ်တော်မှလင်စီဂရီဟမ်ကတော့သမ္မတရဲ့ဒီအစီအစဉ်ကိုထောက်ခံကြဖို့ Republican တွေကိုတိုက်တွန်းနေပါတယ
် The Democrats won't work with him
ဒီမိုကရက်ဘက်ကလက်မခံလို့သူ့အနေနဲ့စစ်သေးတာပတိကျုံဆိုတဲ့အာဏာကိုသုံးပြီးဒီတတိုင်းခက်ရေးကိစ္စလှုပ်လာရင် Republican တွေဘက်ကသူ့ကိုတားမြစ်ဟန်တာမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်
အမေရိကန်အနေနဲ့18နှစ်ကြာအောင်ပတ်သက်နေတဲ့အာဖဂန်နစ္စတန်ကိစ္စဆုံးသက်ရေးအကြောင်းပြချက်တစ်ခုအနေနဲ့အာဖဂန်မှာအမေရိကန်ရဲ့ဂျာဝင်ညှိနှိုင်းမှုတွေအောင်မြင်တယ်ဆိုတာကိုလည်းသမ္မတအနေနဲ့သူ့ရဲ့မိကုန်းထဲမှာကြီးညာပြောဆိုွယ်ရှိနေပါတယ်။ကန်တကီပြည်နယ်က Republican ထက်လွှတ်တော်မှ Rand Paul ဟာဆီးရီးယားနဲ့အာဖဂန်ကနေပြီးတော့အမေရိကန်တပ်တွေရုပ်သိမ်းရေးကိုလူလလထောက်ခံသူတူဖြစ်ပါတယ
်။ By any measurement we are our victorious
hello ပဲတွေ့ကြည့်ကြည့်ပါကျွန်တော်တို့အနိုင်ရပါတယ်ဘင်လာဒင်ကိုအပြည့်ရှင်းလိုက်နိုင်ပါတယ်အာဖဂန်မှာရှိတဲ့အကြမ်းဖက်စခန်းတွေကိုဖျက်ဆီးပစ်နိုင်ပါတယ်အာဖဂန်နစ္စတန်မှာအရှုပ်ရှင်းတွေအကြက်တဲတွေရှိနေတုန်းလားဆိုရင်တော့တေးကြတာပေါ့ရှိနေမှာပါဒါကအမြဲရှိနေမှာပါပဲ
ဒါပေမဲ့လည်းအခုလိုမျိုးတပ်တွေရုပ်သိမ်းရေးကိစ္စလက်မခံတဲ့အထက်ဒီမိုကရက်အမတ်တွေတွေမကပဲနဲ့ Republican ဘက်ကအမတ်တချို့အောင်ရှိပါတယ်ဒီထက်မှာထက်လွတ်တော်မှဂျွန်ကွန်နယ်လည်းပါပါတယ
် One of our colleagues the senator from Florida Senator Rubio
ရေမိတ်ဆက်သူဖြစ်တဲ့ Florida ထက်လွတ်တော်မှမာကိုရူဘီယိုကပြောပါတယ်အကြမ်းဖက်ဝါဒဟာကင်ဆာအကျိတ်လိုပဲတဲ့ဒါကိုဖယ်ထုတ်လို့ရနိုင်တယ်ဒါပေမဲ့အဲ့လိုဖယ်ထုတ်တာမအောင်မမြင်ဖြစ်မယ်ဒါကိုသေးသောအောင်လုပ်နိုင်ရင်တောင်မှသူကပြန်ပြီးပေါ်လာနိုင်တာပါပဲ
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆွေးနွေးပွဲကိုရီးယားကျွန်းဆွယ်နျူကလ িয়ার နဲ့ဖြည့်ရတဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲစာရီမှာလည်းသူ့ဆွေးအဖွဲ့အနေနဲ့ဘယ်လိုမျိုးတိုးတက်အောင်မြင်အောင်ဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းသမ္မတထရန့်ပန်နေနဲ့ဒီနိုင်ငံတော်အခြေပြမေကွန်းထဲမှာထည့်သွင်းပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတော့ပါရှင် VOA ကနေထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လင်းချိန်တဲ့တပင်းကြီး VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လုံးကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယအကြိမ်နိုင်ငံတော်ခြေပြမင်ကွန်ဒီကနေ့ပြောကြားမှာဖြစ်ပါတယ်မင်ကွန်ပြောမဲ့လွတ်တော်တည်ထဲမှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေလည်းစံချိန်ချိုးလောက်ရှိနေပါတယ်သမ္မတထရန့်ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲကော်မတီအနေနဲ့လူရှင်နေစင်းနဲ့၃ရက်တွေကိုတင်သွင်းဖို့ပြောဆိုဆိုရရှင်တွေကတောင်းဆိုလိုက်ကြပါတယ်2019ခုနှစ်ကသမ္မတထရန့်ကျန်းသက်စာချိန်ဆိုပွဲနဲ့ဆက်နွယ်တဲ့အခမ်းအနားတွေအတွက်လက်ခံရရှိခဲ့တဲ့ဒေါ်လာ108တန်းကိုကော်မတီကအလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးပြောဆိုဆိုရရှင်တွေကစုံစမ်းစစ်ဆေးနေတာပါမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်လက်ကြာဆင်းနေဆဲဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Freedom House ရဲ့အစီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေသတ်မှတ်ထားတာပါ။မြန်မာစစ်အုပ်ကိုလက်နက်ကင်တော်လှန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MND ကိုကန်တပ်ဖွဲ့ကရင်ကချင်းလက်နက်ကင်ဖွဲ့နဲ့ TNL တောင်းပလယ်ဖွဲ့တွေဟာအနေရှိတဲ့ဖွဲ့စည်းရေးအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါလက်နက်ကင်ဖွဲ့၄ဘက်ကိုအားပေးထောက်ခံသူတွေကုစားပြုသူတွေကိုနောက်ထပ်တွေးရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမှဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရာဇဝတ်မှုနဲ့မကင်းတဲ့လုပ်ရည်တွေကိုပါဝင် PPK ဖြစ်စေတဲ့လုပ်ရည်မျိုးတွေကို Facebook စာမျက်နှာကလက်ခံမှာမဟုတ်တဲ့အကြောင်းလည်း Facebook ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရင်အချင်းချက်ကိုကောင်းလင်းအောင်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှဆုံမဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick ဒီယာဖြစ်ပါတယ် VOA Megan တန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 17803ည၊လိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလမီတာ190 kHz 5905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပြန်မရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.
။